Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ15ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria နိုင်ငံအတွင်းကကတ်လူမျိုးစုတွေကိုတူရကီကအမြောက်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်အခြေအနေတွေပုံမရှုပ်ထွေးနေပါတယ်။ပေါ်ရမင်းကြီးဖရန်စစ်ဟာမက္ကဆီကိုမြို့တော်မှာဝတ်ပြုဆူတောင်းပွဲကျင်းပခဲ့ပါတယ်။အာရှတိုက်တွင်းကဂျွန်နေဖန်စီရမီတဲ့ပင်လယ်ဇာတွေအမေရိကန်ပြည်တော်စုကိုတွင်သွင်းမှုကန့်သတ်မဲ့ဥပဒေမူကြောင်းကိုသမ္မတဩဘားမားကလက်မှတ်ထိုးအတည်ပြုတော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆံမိုးဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနေ့ပိုင်းနားဆင်ရမယ့်အစီအစဉ်တချို့မှာတော့မလေးရှားနိုင်ငံမှာတနည်းလောက်ပိတ်ပင်ထားတဲ့ကျွမ်းကျင်အလုပ်သမားတွေပြန်ခန့်ထားဖို့အခုမလေးရှားအာဏာပိုင်တွေကခွန်ပြုလိုက်ပါတယ်။
တကယ်နဲ့စားပြီးစားလို့ရပြီမှာ2014အော်တိုဘာတော့ပိတ်ထားတာလေပြန်ဖွင့်တာ3လအတွင်းပြန်လုပ်ရမယ်လို့ပြော
မလေးရှားရောက်မြန်မာအလုပ်သမားတဦးရဲ့ပြပြချက်နဲ့အတူခရီးသွားရုပ်ရှင်ပွဲတော်စီစဉ်သူဒါရိုက်တာမင်းတင်ကိုကိုကြီးနဲ့တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းကိုလည်းနှာစင်ရဖို့ရှိပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြင်နောက်ပိုင်းမှာကမ္ဘာတစ်လွှာကထူးခြားစံပြတဲ့သတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံး2016ခုနှစ်ဖေဖော်ဝါရီလ15ရက်တနင်္လာနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့စစ်ပွဲတွေဟာဗက်ပေါင်းစုံကပါဝင်နေတာဖြစ်ပေမဲ့လည်း YPG လို့ခေါ်တဲ့အမေရိကန်ရဲ့မဟာမိတ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအခြေစိုက်ရာသူတို့နေစအနီးကစခန်းတွေကိုတူရကီတပ်ဖွဲ့တွေကပုံကျဲတိုက်ခိုက်လိုက်တဲ့အတွက်အခြေအနေတွေပုံမရှုပ်ထွေးလာနေပါတယ်။စနေနေ့ညကသူတို့တပ်ဖွဲ့တွေ YPG စခန်းတွေကိုအမြောက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအတည်ပြုပြောကြားလိုက်ပြီးYPG တပ်ဖွဲ့တွေအနေနဲ့ Syria နယ်စပ်မြို့ဖြစ်တဲ့ Azaz မြို့နဲ့အနီးနား Syria တပ်ပုံတပ်ဖွဲ့တွေထံကသိမ်းပိုက်ထားတဲ့လက်တပ်အခြေစိုက်စခန်းတို့ကနေထွက်ခွာပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့အထိတူရကီဘက်ကအမြောက်တင်နဲ့ဆက်လက်ပစ်ခတ်နေဆဲဖြစ်ပါတယ်။အနောက်အစုနိုင်ငံတွေနဲ့ပင်လယ်ကွေ့နိုင်ငံတွေကကြောရောနောက်ခံပေးထားတဲ့ကတ်လူမျိုးစုတပ်ဖွဲ့တွေဟာ Syria သမ္မတ Bashar al-Assad အစိုးရအဖွဲ့ကထောက်ခံမှုပေးထားတဲ့ရုရှားတပ်ဖွဲ့တွေရဲ့လေကြောင်းကပြင်းထန်စွာတိုက်ခိုက်မှုတွေကိုသတင်းပတ်တစ်ပတ်ကြာကြာခုခံတိုက်ခိုက်နေကြတာပါ။တူရကီတပ်ဖွဲ့တွေကအမြောက်တင်နဲ့ဇက်တိုက်တိုက်ခတ်နေတဲ့ကြားကပဲ YPG တပ်ဖွဲ့တွေဟာမင်နာမြို့အရှိဘက် Azaz မြို့တောင်ဘက်မှာရှိတဲ့အိုင်းဒက်နာရွာကိုသိမ်းပိုက်လိုက်နိုင်တယ်လို့ပြောဆိုကြပါတယ်
။စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့အရေးကိစ္စမှာအပြည့်သဘောဆောင်တဲ့ကဏ္ဍကနေပတ်ဝန်းပြီးတော့စီးရီးယားနိုင်ငံအတွင်းအတိုက်ခံတပ်ဖွဲ့တွေအပေါ်လေကြောင်းကနေတိုက်ခိုက်နေမှုတွေကိုရပ်ဆိုင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုအမေရိကန်သမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်။နိုင်ငံခေါင်းဆောင်နှစ်ဦးဟာသဘောတူညီမှုရရှိဖို့အတွက်တယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြပြီးသဘောတူညီချက်ကိုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းနိုင်ငံပါဝင်တဲ့နိုင်ငံတကာစီးရီးယားထောက်ပံ့ကူညီရေးအဖွဲ့ကရရှိခဲ့တာဖြစ်တယ်လို့တနင်္ဂနွေနေ့သမ္မတအင်ဂျီရောကနေထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအတွင်းဝိုင်းဝန်းပိတ်ဆို့ခံထားရတဲ့ရပ်ဒေသတွေမှာလူတွေအတွက်လိုအပ်တဲ့အကူအညီပေးမှုတွေကိုအများဆုံးအကောင့်ထဲပေါ်လုံဆောင်ဖို့အတွက်ရည်ကြီးတဲ့အကြောင်းသမ္မတအိုဘားမားကကြေညာချက်ထဲမှာထုတ်ပြန်ပြောဆိုထားပါတယ်။နောက်ပိုင်းစီးရီးယားနိုင်ငံအတွင်းတပတ်အတွင်းအပြစ်ခတ်ရပ်ဆိုင်းမယ်ဆိုတဲ့အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့တို့ကြေညာခဲ့ပြီးရပ်ပိုင်းအကြံမှာအခုလိုအိုဘားမားပူတင်ဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ်။အပြစ်ခတ်ရစဲရေးကတော့နောက်ပိုင်းမှာကြေညာမှာဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းက IS အစ္စလာမစ်စစ်သွေးကြွတွေကိုပိတ်မှတ်ထားပြီးဆိုပြီးတော့ရုရှားရဲ့တိုက်ခိုက်မှုတွေကိုပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာစတင်ခဲ့တာပါ။ဒါပေမဲ့အနောက်နိုင်ငံအစိုးရတွေကတော့ရုရှားရဲ့တိုက်ခိုက်မှုတွေကစီးရီးယားသမ္မတဘာရှာအာဆတ်ကိုဆန့်ကျင်တဲ့အစိုးမရောက်တဲ့အုပ်စုတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်နေတယ်လို့ပြောဆိုနေကြပါတယ်။
မက္ကဆီကိုနိုင်ငံမှာရောက်ရှိနေတဲ့ပိုယမင်းကြီးဖရန်စစ်ဟာတနင်္ဂနွေနေ့ကမြို့တော်မက္ကဆီကိုစီးတီးမှာရှိတဲ့အက်တာတက်ပက်စင်ဂျေဘုံအရမှာကက်သလစ်ဘာသာဝင်ပေါင်း3သိန်းလောက်တက်ရောက်တဲ့ဝတ်ပြုဆူတောင်းပွဲကြီးကျင်းပခဲ့ပါတယ်။ပိုယမင်းကြီးကသူ့ရဲ့9ရက်ကြာခေတ်စဉ်ရဲ့အဓိကအကြောင်းရင်းဖြစ်တဲ့မွေးရည်ဆေးဝါးကူတန်းရောင်းဝယ်မှုနဲ့အကြံဖက်မှုတွေကိုဆန့်ကျင်ဟောပြောခဲ့ပါတယ်။ဝင်ဝါချင်းဂုံတိတ်ခါနဲ့ချမ်းသာကြွားမှုတွေကိုလက်မခံတွန်းလှန်ကြဖို့ယုံကြည်သူတွေကိုပိုယမင်းကြီးကတိုက်တွန်းပြောကြရင်မကောင်းဆိုးရတဲ့အတွက်ညှိနှိုင်းပြောဆိုမှုဆိုတာဟာရှိမှာမဟုတ်ဘူးလို့ဆိုတာကိုသူတို့ကောင်းထဲမှာထည့်ထားကြဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်။ဝုတ်ပြွဲအတွင်းနောက်ဆုံးပြုလုပ်တဲ့ဆူတောင်းမှုမှာတော့တိုင်းပြည်ရှေ့ကိုတိုးတက်ဖွံ့ဖြိုးရေးအတွက်မက္ကဆီကိုနိုင်ငံသားတွေအနေနဲ့ထိတ်တန့်ကနေရပ်တည်လှုပ်ဆောင်ကြဖို့တိုက်တွန်းဟောကြားသွားခဲ့ပါတယ်
။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီး အန်တိုနီစကာလီယာကွယ်လွန်ခြင်းဟာအမေရိကန်နိုင်ငံရဲ့နိုင်ငံရေးနယ်ပယ်မှာကိုနောက်ွယ်မှာပါလှုပ်လှုပ်ရှားရှားဖြစ်သွားစေခဲ့ပါတယ်။အင်မတန်ရှည်ရိုးဆဲဆန်တဲ့တရားသူကြီးစကာလီယာရဲ့အနေအားကိုအစားထိုးခန့်အပ်ဖို့အတွက်လူသစ်ရွေးချယ်ရေးမှာအင်ပီရိုနဲ့ရီပပ်ဘလီကန်ဥဆောင်တဲ့အထက်လွှတ်တော်တို့ကြားမှာထိတ်တိတ်တွေ့စရာတွေဖြစ်လာပါတယ်။ဒီပြင်ဒီနှစ်သမ္မတရွေးကောက်ပွဲမှာလည်းတရားရုံးချုပ်အတွက်သဘောထားရေးရမှာထိန်းချုပ်မှုတွေဖြစ်ပေါ်လာဖို့ရှိနေပါတယ်။1986ခုနှစ်ကသမ္မတရော်နယ်ရီဂန်အမည်စရင်းပေးသွင်းခဲ့တဲ့နိုင်ငံတော်တရားသူကြီးချုပ်အန်တိုနီစကာလီယာဟာမဲပေးပိုင်ခွင့်လူဝင်မှုကြီးကြပ်ရေးကျူးဝါနိုင်ငံဂွာတာနာမိုအချင်းထောင်အကြမ်းဖက်သူတွေအဖြစ်တန်တရားရှိထားသူတွေကိုချုပ်နှောင်မှုဒါအပြင်တခြားကိစ္စအနေငယ်မှာလည်းသူ့ရဲ့ရှေးဦးဆဲဆံပြီးတော့ပြတ်သားတဲ့အမြင်တွေကိုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာအရေးပါခဲ့တာပါမစ္စတာစကာလီယာဟာသမ္မတအိုဘားမားရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေပြီးတော့လင်းတူချင်းစိတ်ဝင်စားသူတွေရဲ့အခွင့်အရေးအစိုးရကြောင်းတွေမှာဖျားရှိခိုးခြင်းစတဲ့တရားရုံးချုပ်ရဲ့သဘောထားကွဲလွဲမှုတွေကိုအဆုံးဖြတ်ပြဿနာတွေကိုလည်းကင်တွယ်ခဲ့သူဖြစ်ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တံခါးသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဘာရက်အိုဘားမားထံအခုသတင်းပတ်အတွင်းပေးပို့လိုက်တဲ့ဥပဒေမူကြမ်းထဲမှာဂျွန်နီကိုခိုင်းစီပြီးဖမ်းဆီးထားတဲ့အာရှတိုက်ကငါးတွေအမေရိကန်ပြည်ထောင်စုကိုမတင်သွေးရေးအပြင်အာဖရိကတိုက်အတွင်းကရွှေတွင်းတွေမှာကလေးငယ်တွေကိုခိုင်းစီပြီးရရှိလာတဲ့ရွှေတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအမျိုးသမီးတွေကိုအာရမခိုင်းစီပြီးချုပ်ထားတဲ့အုပ်အထည်တွေမတင်သွင်းရေးဆိုတဲ့တမ်းမြစ်ထားတဲ့အချက်တွေပါဝင်ပါတယ်သမ္မတအိုဘားမားဟာအဲ့ဒီဥပဒေမူကြမ်းကိုမကြခင်မှာလက်မှတ်ထိုးအတည်ပြုပေးမယ်လို့ဆိုပါတယ်ဒီဥပဒေတည်းဟာ85နှစ်ကြာလာပြီဖြစ်တဲ့အခွန်ကောက်ခံမှုဥပဒေတွေကရုပ်ပေါက်အဖြစ်တည်ရှိနေတဲ့အမေရိကန်ပြည်ထောင်စုပြင်ပမှာကလေးငယ်တွေနဲ့အာရမခိုင်းစေမှုတွေကိုအသုံးပြုထုတ်လုပ်တဲ့ကုန်ပစ္စည်းတွေတင်သွင်းလာမှုကိုဟန်တားပေးမဲ့ဥပဒေလည်းဖြစ်ပါတယ်။ AP သတင်းဌာနကမနစ်ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုအရအင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုတ်သားတွေအပါအဝင်အင်းနီးချင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေဟာကျွန်းနေလိုဖမ်းဆီးချုပ်နှောင်ပြီးအတင်းအာရမခိုင်းစေခံရတဲ့အကိုတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီထက်မှာမြန်မာရေလုတ်သား800နီးပါးလောက်ဟာကျွန်းပွားကနေလွတ်မြောက်ပြီးမြန်မာပြည်ကိုပြန်ရောက်သွားကြပြီဖြစ်ပါတယ်။အလားတူပဲထိုင်းကုမ္ပဏီတွေဟာအလုပ်သမားတွေကိုကာလရှည်ကြာစွာဖမ်းဆီးထားပြီးကျွန်းအဖြစ်ခိုင်းစေပြီးတဲ့နောက်ဖမ်းဆီးရမိတဲ့ပင်လယ်ဇာတွေအမေရိကန်ပြည်ထောင်စုကိုတင်သွင်းနေတယ်ဆိုတာကိုလည်း AP သတင်းဌာနကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့လိုဖော်ထုတ်မှုနောက်ပိုင်းရေလုတ်သား2000ကျော်ဟာကျွန်းအဖြစ်ဖမ်းဆီးခိုင်းစေခံနေရကနေပြန်လည်လွတ်မြောက်ခဲ့ပြီးဒါဇင်နဲ့ချီတဲ့လူမောင်ခုကုသူတွေကိုဖမ်းဆီးမိခဲ့တယ်လို့ဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့ငါးဖမ်းတင်မော်တွေနဲ့ပင်လယ်ဇာတွေကိုတင်ဆက်ရမိခဲ့ပါတယ်။အဲ့ဒီဥပဒေကြောင့်သမ္မတအိုဘားမားကလက်မှတ်ထိုးအတည်ပြုပြီးရင်တော့အသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့အာရမခိုင်းစေမှုတွေကတစဉ်ထုတ်လုပ်တင်သွင်းလာတဲ့ကုန်ပစ္စည်းအမျိုးပေါင်း350ကျော်ကိုအမေရိကန်ပြည်ထောင်စုအလုပ်သမားဌာနကစစ်ဆေးပြီးဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ကုန်ပစ္စည်းတွေတင်သွင်းခွင့်ပိတ်ပင်နိုင်မှာဖြစ်ပါတယ်။အမေရိကန်သမ္မတအိုဘားမားကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာဖေဖော်ဝါရီ15ရက်ကနေ16ရက်နေ့အထိနေ့ရက်ကြာထိပ်သီးညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာပဲအာရှတိုက်အတွင်းကျွန်းနေဖန်စီမိတဲ့ပင်လယ်ဇာတွေတင်သွင်းမှုအပေါ်တားမြစ်ကန့်သက်တဲ့ဥပဒေမူကြမ်းကိုသမ္မတအိုဘားမားကလက်မှတ်ထိုးမဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာ2015ခုနှစ်တွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်ရန်လိုတက်ခတ်မှုတွေအတွင်းရက်သား3500ကျော်တည်ဆုံးခဲ့ပြီးတော့8500နီးပါးဒဏ်ရာရရှိခဲ့တယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်။ဒါဟာအဲ့ဒီမတိုင်ခင်နှစ်ကတည်းက400ခန့်လုံးပိုးပြီးတော့တိုးများလာတာဖြစ်တယ်လို့ဆိုပါတယ်။ရက်သားတွေထိခိုက်တည်ဆုံးမှုတွေနဲ့ပတ်သက်လို့စနစ်တကျမှတ်တမ်းတင်ပြုစုထားတဲ့ကဲပြီးတော့2009ခုနှစ်နောက်ပိုင်းတစ်လျှောက်လုံးမှာ2015ခုနှစ်ဟာအရက်သားတွေတည်ကြည်တိုက်ခတ်မှုခံရမှုအများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့အာဖဂန်နစ္စတန်နိုင်ငံထောက်ပံ့ကူညီအပေးအဖွဲ့ဖြစ်တဲ့အန်မာကပြောဆိုပါတယ
်။ဩစတြေးလျနိုင်ငံမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့မိဘတွေကမွေးဖွားတဲ့ကလေးငယ်တွေကိုထိန်းသိမ်းရေးစခန်းပြန်ပို့ဖို့စီရင်တစ်ခုကညှင်းဆုံနေပါတယ်။အဲ့ဒီကလေးငယ်အာရှာနဲ့သူ့ရဲ့မိဘတွေကိုထိန်းသိမ်းစခန်းကို မပို့ဖို့ဆုံးဖြတ်လိုက်တဲ့ဆရာဝန်တွေကိုထောက်ခံတဲ့အနေနဲ့ဘရစ်စင်းမျိုးကစေယုံပြည်မှာရာနဲ့ချီတဲ့သူတွေဖျောက်နှံကန်ပြီးတော့ဆောင်ဆိုင်နေကြပါတယ်။ဩစတြေးလျနိုင်ငံမှာခေလုံကွင်းလျှောက်ဖို့နီပေါ်နိုင်ငံကနေရောက်လာကြတဲ့မိပါနှပါကမွေးဖွားလာခဲ့တဲ့အဲ့ဒီကလေးငယ်အာရှဟာအသက်12လသားအရွယ်ပါပစိဖိတ်သမုဒ္ဒရာအတွင်းမှာရှိတဲ့နော်ရူးကျွန်းကအချင်းစကားမှာရှိနေစဉ်အာရှဟာယူနေဘူးလောင်သွားတဲ့အတွက်စေယုံမှာစေကူတမှုခံယူနေရတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာခေလုံကွင်းလျှောက်ထားဖို့အတွက်ရေချောင်းကနေရောက်လာကြသူတွေကိုဩစတြေးလျအစိုးရကပပူဝနယူဂီနီနဲ့နော်ရူးကျွန်းတို့မှာရှိတဲ့ထင်းထင်းစခန်းတွေမှာပြောင်းရွှေ့ထင်းချုပ်ထားတာဖြစ်ပါတယ်။သူတို့အနေနဲ့ဒုက္ခတွေအမှန်တကယ်ဖြစ်ခဲ့တယ်ဆိုရင်တောင်ဩစတြေးလျပြည်မကြီးမှာအခြေချနေထိုင်ခွင့်တားမြစ်ခံထားကြရတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံခရစ်စ်ချတ်မြို့မှာပြင်းအား9.9ရှိတဲ့ငရင်တစ်ခုတင်းငင်းငွေတွေကလုသွားခဲ့ပါတယ်။ဒါပေမဲ့ပြင်းထန်တဲ့ထိကပျက်စီးမှုတွေနဲ့ပတ်သက်တဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ငရင်ဟာမြို့နဲ့18ကီလိုမီတာလောက်ဝေးတဲ့မြေအောက်10ကီလိုမီတာအနည်းလောက်မှာဖိုးပြုလုခသွားခြင်းဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကသတင်းထုတ်ပြန်ပါတယ်။ငရင်ကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ခြင်းမရှိပါဘူး။2011ခုနှစ်ကဒီမြို့မှာပဲအလားတူငရင်လုသွားခဲ့တာကြောင့်လူပေါင်း185ဦးသေဆုံးသွားခဲ့တဲ့ဖြစ်ရပ်နှစ်ပတ်လည်းမပြည့်ခင်ရပ်ပိုင်းအလိုမှာပဲတင်းငွေတွေကငရင်ထပ်လုသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဟာပစိဖိတ်သမုဒ္ဒရာအတွင်းကငရင်မကြာခဏလောက်ခတ်လေးရှိတဲ့ Ring of Fire လို့ခေါ်တဲ့ငရင်ဆက်ဝန်းထဲမှာတည်ရှိတာဖြစ်ပါတယ် Direct from Washington The
Voice of America VOA 2016ခုနှစ်ဖေဖော်ဝါရီလ15ရက်တနင်္လာနေ့မနေ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးစံမူဝီတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပါမယ်ရှင်မလေးရှားနိုင်ငံမှာရှိတဲ့တစ်နှစ်ကျော်ကြာပြိပင်ထားတဲ့ကျွမ်းကျင်တဲ့ရွှေပြောင်းလုံသမားတွေပြန်လည်ခံထားရေးအစီအစဉ်ကိုဒီအလုတ်ရှင်အများပြားရဲ့တောင်းဆိုမှုတွေကြောင့်ဖေဖော်ဝါရီလ15ရက်တနင်္လာနေ့ကစပြီးပြန်လည်ဆောင်ရွက်ပေးတော့မယ်လို့မလေးရှားအစိုးရကထုတ်ပြန်ခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာကျွမ်းကျင်တဲ့လူသမားတွေပြန်လည်ခန့်အပ်တဲ့အစီအစဉ်ကိုဖေဖော်ဝါရီလ15ရက်နေ့ကနေစတင်တော့မှာဖြစ်ကြောင်းတနင်္ဂနွေနေ့မှာမလေးရှားအစိုးရကသတင်းထုတ်ပြန်ခဲ့တာပါမလေးရှားနိုင်ငံမှာတနစ်ခွဲနှီးပါးကြာရပ်နားထားတဲ့အလုပ်လုပ်ဖွင့်ပါမစ်တွေကိုမလေးရှားအစိုးရကပြန်လည်ထုတ်ပေးတော့မယ့်အခြေအနေကိုမလေးရှားနိုင်ငံရောက်မြန်မာလူသမားတဦးကတော့ခုလိုရှင်းပြပါဗျာ
ဒီလ15ရက်နေ့စပေးတော့မှာဗျာ15ရက်နေ့စပြီးစရှောက်လို့ရပြီမှာ2014အော်တိုဘာတော့ပိတ်ထားတာလေပြန်ဖွင့်တာ3လအတင်းပြန်လုပ်ရမယ်လို့ပြောထားတယ်အမပါမစ်မရှိတဲ့လူတွေကိုပါမစ်ပြန်ပေးမယ်3လအတင်းပြန်လုပ်ဖို့တချို့ကုမ္ပဏီကလည်းပြန်ဖွင့်ထားတယ်ပေါ့လူလိုတဲ့ကုမ္ပဏီတွေလည်းပြန်ပါမစ်ပေးဖို့ပြန်ဖွင့်ထားတယ်ညအခုကျွန်တော်တို့ကုမ္ပဏီမှာလည်းဒီတိုင်းပဲမိချုပ်သမားတွေကိုပြန်ချင်တဲ့လူရှိတယ်မပြန်ချင်တဲ့လူဆိုရင်ပြန် shop ထုတ်ပေးမယ်အဲ့လိုမျိုးတော့ပြောထားတယ်အခုကျွန်တော်တို့တခြားနိုင်ငံတွေကလူတွေကတိတ်မခေါ်တော့သူကဒီမှာရှိတဲ့လူမှန်တယ်မဟုတ်ဘူးသူကပြန် rotate လုပ်ချင်တယ်ပေါ့အမျိုးပေါ့လူအထက်မခေါ်တော့အဲ့လိုမျိုးပုံစံနဲ့
ကျွမ်းကျင်တဲ့လူသမားတွေကိုပြန်လည်ခန့်အပ်တဲ့အစီအစဉ်ရပါမိရပြီဆိုရင်အချိန်နဲ့အလုပ်လုပ်ရတာတွေအခွန်တွေပေးဆောင်ရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ
်ပါမိကတော့ time to time ပေါ့ဒီရဲ့ timetable နဲ့ဆင်းရတာပေါ့ဦးတီရှင်ဦးတီရှိရဲ့ဦးတီမရှိရဲ့ဦးတီမရှိအဲ့လိုမျိုးပေါ့ပြီးတော့လေးပြီးရေးတွေဖြတ်မယ်ဆောင်းခါတွေဖြတ်မယ်ရေဖို့မိဖို့ဖြတ်မယ်အဲ့ဒါတွေအများကြီးရှိတာပေါ့တစ်ပြေးနဲ့ဆိုင်တယ်အဲ့လိုဒါဆိုမြန်မာမျိုးတော့အကြည့်ဟာတို့ပါအရင်က passport တွေအကုန်လုံးလောက်ကြလောက်ထားကြတယ်လေလောက်ထားကြတော့ဝင်ချင်တဲ့ကုမ္ပဏီဝင်တယ်ဝင်ပြီးလို့ရှိရင်အဲ့တတိယပါမစ် job ထုတ်ပေးတယ်အမနစ်ထုတ်နေပြီးလို့ရှိရင်အမမစဲဆိုရင်နောက်အဲ့လိုမျိုး site တွေပြောင်းပေါ်အဲ့လိုမျိုးပေါ်မှာ
မိမိနှစ်သက်ရာကုမ္ပဏီကိုပြောင်းရွှေ့လုပ်ကန့်ခြင်းတဲ့သူတွေရှိကြသလိုတချို့ကတော့ကုမ္ပဏီတစ်ခုတည်းကနေတတ်တတ်မတ်မတ်အလုပ်ခန့်တာမျိုးတွေကိုလည်းတိုက်နှစ်တတ်ကြတယ်လို့လည်းဆိုပါတယ်မကြသေးခင်တုန်းကတော့မလေးရှားအစိုးရကနိုင်ငံသားသားလို့သမားကွန်ဖြစ်တဲ့လေဘီးကျေးကိုနှစ်ဆကောက်ခံလိုက်တဲ့အတွက်အလုတ်ရှင်တွေကအခြေခံအလုတ်သမားတွေအတွက်ပါအခက်အခဲကြုံရတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေရှိတာကြောင့်ဒီအစီအစဉ်ကိုပြီးခဲ့တဲ့ကြာသပတေးကခိတရန်နာထားပြီးမကြခင်မှာတော့ထုတ်ပြန်သွားဖို့ရှိပါတယ်နိုင်ငံသားလို့သမားကွန်ဟာဝင်ငွေနဲ့တခြားအလုတ်သမားတွေအတွက်လည်းအခက်အခဲရှိနိုင်တယ်ဆိုပြီးဆက်ပြောသွားပါတယ
်လာကန်နဲ့လည်းမကိုက်ဘူးလေအဲလိုဒီဘက်မှာ operator လာတဲ့ရန်ကအခု basic ကျ900ဆိုရင်အဲလိုလေဘီးကတရားလေးချက်ချက်တယ်ဇလို့ဇလို့200ရဲ့တူရလို့ရှင်တလောက်900နဲ့မှရှိချက်ချက်မှာအဲဒါဆိုတော့ operator လာစံနဲ့မကိုက်တော့အဲအဲ့လိုမျိုးဘာလဲကြောင့် company တွေက
အဲ့လိုကွန်ပလိတ်လုပ်တာလည်းရက်ဆိုင်နေတာအဲ့လိုမျိုးပုံစံနဲ့ပြီးခဲ့တဲ့လပိုင်းနှုန်းကပဲမလေးရှားနိုင်ငံကိုသွားမဲ့သူတွေအတွက်ဗီဇာကြီးကိုအရင်ကတည်းဆယ်စားတိုးပြီးတော့ကောက်ခံလိုက်တဲ့အတွက်မလေးရှားကိုအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကြားမှာလည်းကန့်ကွက်ဆန္ဒပြမဲ့အခြေအနေတွေအထိမကျေလည်မှုတွေဖြစ်ခဲ့ကြရတာပါလက်ရှိမှာတော့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေတဲ ည်းပို့ဆောင်ပေးနေပါတယ်ရှင်
ရှင်များရှင်ဒေါ်ဆက်စုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်မှုမြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲအစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါရစေရှင်။အခုမြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုနှาศင်ကြရပါတော့မယ်။လူခွင့်ရေးနဲ့လူကုန်သိက္ခာခရီးသွားရုပ်ရှင်ပွဲတော်ဟာမြန်မာနိုင်ငံအတွင်းကလူခွင့်ရေးရင်ကျေးမှုတွေအကောင်းလာအောင်ရည်ရွယ်ထားတာဖြစ်တဲ့အကြောင်းပွဲစီစဉ်သူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကပြောပါတယ်။မြန်မာနိုင်ငံလူခွင့်ရေးခြေနေကိုမိမောင်းထိုးပြထားတဲ့အမှတ်တမ်းရုပ်ရှင်တွေကိုပြည်တွင်းရောပြည်ပမှာပါလှည့်လည်ပြသနေတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကိုရောက်ခိုက်မှာ VOA အသံလွှင့်ခန်းမှာဖိတ်ကြားပြီးတော့ကိုသားညိုကဆွေးနွေးမေးမြန်းထားတာဖြစ်ပါတယ်ရှင်။နားဆင်ကြည့်ကြရအောင်ပါ။
မင်းထင်ကိုကြီးအခုလိုဒီ view ကိုလာရောက်ပြီးတော့ဒီတွေ့ဆုံမင်းမြန်းနာကိုဖြေကြားပြီးတော့ကျေးဇူးအများကြီးတင်ပါတယ်ရင်းဆုံးပြောချင်တာကျွန်တော်ရင်းဆုံးမေးချင်တာကကိုမင်းထင်ကိုကြီးတို့အခုလုပ်နေတဲ့ဒီလူခွင့်ရေးနဲ့လူကုန်စိတ်ခါရုပ်ရှင်ပြပွဲပေါ့နော်ပြည်တွင်းမှာလည်းတော်တော်လေးကြေပြန်လုပ်ခဲ့တာကျွန်တော်တွေ့ရပါတယ်အခုပြည်ပတွေမှာဆက်လုပ်နေကြပြီပေါ့နော်ဒီရုပ်ရှင်ပြပွဲကိုလုပ်ခဲ့တဲ့စိတ်ကူးစိတ်တန်းလေးပေါ့ဘလို့စိတ်ကူးစိတ်တန်းလေးနဲ့ဆက်ပြီးတော့အကောင့်တွေဖော်ပြသွားတာလဲ
ကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာပေါ့နော်မျက်စိရယ်နားရယ်ပါးစပ်တွေကိုအဲ90ပေါ့လေ2012 60နီးပါးပေါ့နော်90လောက်ပိတ်ထားတယ်ကျွန်တော်နိုင်ငံရေးအရကျွန်တော်နားလဲတယ်နိုင်ငံရေးအရ human rights educator တွေသူတို့ပြောလိမ့်မယ်သူတို့သင်တန်းတွေပေးလိမ့်မယ်အဲ့ဒါကလူတွေကိုရွေးချယ်ပြီးလူနည်းစုလေးကိုပဲသူတို့ဒီလူခင်းနဲ့ရဲ့ဟိုသဘောတရားတွေပေါ့နော်ရောက်တာအဲ့တော့ကျွန်တော်တို့ကတာမန်ကလေးတွေအမျိုးသမီးတွေတာမန်လူတွေကိုသူတို့လည်းလူခင်းရေးဆိုတဲ့စကလုံးကျွန်တော်တို့ဆိုရင်ကိုပဲပြောရရင်အဲ1988တော်ဆန်းစုကြည်ရဲ့မိန်ကုံးမှာလူခွင့်ရေးဆိုတဲ့ဟာကိုသူပြောလိုက်တော့မှကျွန်တော်ကြားဘူးလားအဲ့ရှေ့88ရှေ့ကျွန်တော်တခါမှမကြားဘူးအဲ့တော့ကျွန်တော်ကပါးစပ်တွေပိတ်နားတွေပိတ်အဲ့ဒီဟာရဲ့290ဒီအစိုးရရဲ့အောက်မှာအဲ့တော့ကျွန်တော်ကရုပ်ရှင်ကိုတုံးပြီးတော့ဘာလုပ်လို့ရမှလဲဆိုတဲ့ဟာမှာအဲ့ရုပ်ရှင်ပွဲတော့ဒီရုပ်ရှင်နဲ့ဒီလူခွင့်ရေးနဲ့နောက်ပြီးတော့ဒီဒီမိုကရက်တစ်ဟိုဟာတစ်ခုခုနဲ့ပေါ့နော်ကျွန်တော်ဘာလုပ်လို့ရမှလဲဆိုတော့ကျွန်တော်ရှာတော့ဘာကိုတွေ့ရလဲဆိုတော့ရုပ်ရှင်ကုနာပြောတယ်ရုပ်ရှင်ကိုပြရတယ်ပြီးတော့တာမန်မိမတွေခလေးတွေရုပ်ရှင်ကြည့်ဖို့လာတယ်ရုပ်ရှင်ကြည့်ဖို့လာတဲ့တာမန်အမျိုးသမီးတွေခလေးတွေတာမန်လူဖွဲ့စည်းတဲ့မှာရှိလူဖွဲ့စည်းတဲ့မှာရှိတဲ့အခြေခံလူရန်သားတွေလာကြမယ်သူတို့တွေရှေ့မှာဒီ issue နဲ့ပတ်သက်ပြီးတော့ပြောကြဆိုကြမယ်နောက်ပြီးသူတို့လည်းကျွန်တော်ကပြောခိုင်းမယ်ဆိုတော့ပြောဖို့နေရာတစ်ခုပေါ့နော်အဲ့ဒါတစ်ခုကိုကျွန်တော်ဖန်တီးပေးပြီးတော့ဒီနေရာမှာဆွေးနွေးကြပြောတဲ့ဟာလေးတစ်ခုဒီ democratic ဒီ space လေးကိုရုပ်ရှင်ကိုတုံးပြီးတော့ကျွန်တော်ထွင်ဖို့စ조사တာအဲကျွန်တော်ရုပ်ရှင်ပွဲတော့ရဲ့ background ကအဲ့ဒီဟာပဲ
ကျွန်တော်ဒီလူကလူခွင့်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ဟိုတောက်လျှောက်တောင်းခဲ့တာပဲတောင်းခဲ့ပြီးမဲ့လူဖွဲ့စည်းတဲ့မှာမြန်မာလူဖွဲ့စည်းမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြက်ခဲတာတော့ကြာပြီးကြင်ကြံမှုလည်းအားနေခဲ့တော့လူခွင့်ရုပ်ရှင်ပြပွဲတဲ့အခုပြတဲ့အခါမှာလူတွေရဲ့တုံ့ပြန်ချက်ပေါ့သူတို့ဒီလူခွင့်စံနှုန်းစံထားရည်နဲ့ပတ်သက်လို့သူတို့ရဲ့အမြင်တုံ့ပြန်ချက်တွေနောက်သူတို့ရဲ့အယူဆတွေကိုအခုရုပ်ရှင်ပွဲတော့နဲ့ပတ်သက်ပြီးတော့ရိုက်ခတ်လာတာတွေဘာလို့များရှိပါ
2012မှာကျွန်တော်ကြိုးစားလိုက်တာပေါ့2013ကျွန်တော်ဂျွန်လမှာမြန်မာနိုင်ငံရဲ့ပထမဆုံး international ပထမဆုံးနိုင်ငံတကာပြီးတော့ပထမဆုံးလူအခွင့်အရေးရွေးချယ်ပွဲတော့ဟိုမြန်မာနိုင်ငံမှာကျင်းပနိုင်ခဲ့တယ်2013ဂျွန်အဲ့ဒီညမှာစိတ်ထဲမှာဒါငါရွေးချယ်ပွဲတော့တချိန်လေးနဲ့ပြီးရမှာမဟုတ်ဘူးငါနောက်ထပ်နှစ်တွေမဖြစ်ဖြစ်အောင်ဆက်ပြီးလုပ်ရမယ်ဆိုတဲ့ဟာတခုကို session นี่ญาบ่เนาะ7นาทีโทรกันนี่5นาทีมันจังเลยยะပြီးတော့နောက်တစ်ချက်ကဘာတော့တွေ့လဲဆိုတော့ငါဒီရုပ်ရှင်ကိုရန်ကုန်มาကျွန်တော်ထားပါတော့ไอ้เนี่ยไอ้ရုပ်ရှင်ปွဲတော့มาလူကျွန်တော်လက်မှတ်တွေဝေပြီးကျွန်တော်ဟိုဟာရေးထားတာလူ6000ကြည့်တယ်ရုပ်ရှင်ปွဲတော့လူ6000ကျွန်တော်ရန်ကုန်มาလူ6000လေးကြည့်ပြီးတော့ကြည့်ပြီးတာเนี่ยပဲကျွန်တော်ရက်မလားအဲ့ဆိုရင်ကျွန်တော်เนี่ยဟိုရွာတွေတဲ့ကเนี่ยမြို့ငယ်လေးတွေကလူတွေကိုဒီရုပ်ရှင်တွေကြည့်ဖို့မလိုအပ်ဘူးလားအဲ့ဒါတွေကိုကျွန်တော်နေတွေကိုတဲသွားမယ်ဆိုပြီးတော့ကျွန်တော်တို့နေမှာပေါ့နော်ခီးသွားရုပ်ရှင်ပွဲတော့ပထမဆုံးနေ့အနေနဲ့တာဂက်ကတိုင်းပြည်နယ်14ခုရန်ကုန်ဖေ73ခုကြမ်းမယ်အဲ့ရမြို့တော်တွေအားလုံးမြို့ဥပမာမကွေးတိုင်းဆိုမကွေးပေါ့မန္တလေးတိုင်းဆိုမကွေးအဲ့နေရာတွေအားလုံး73မြို့ရောက်အောင်သွားမယ်ဆိုပြီးတော့ကျွန်တော်ကြီးညာခဲ့တယ်ပြီးတော့ကျွန်တော်စူးစားခဲ့တယ်သွားနိုင်ခဲ့တယ
်နောက်တစ်ခုမေးချင်တာကဒီလူခွင့်ရုပ်ရှင်ပြတဲ့အခါမှာလူနည်းစုခွင့်ရည်လည်းပြောရတယ်ကျွန်တော်တနှစ်မှာကြားလိုက်တာကမဘာသာအဖွဲ့စည်းပေါ့နော်ဒီဖွဲ့စည်းကနေပြီးတော့ကန့်ကွက်မှုကြုံလိုက်ရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျဒီအခြေအနေကိုဘယ်လိုကြော်ဖြတ်ခဲ့ရလဲဘယ်လိုရှင်းခဲ့ရလဲလည်းသိချင်ပါတယ
်ကျွန်တော်ကရုပ်ရှင်ကြီးပဲပြနေလို့လည်းမရဘူးဒီရုပ်ရှင်ဖန်တီးမှုကိုလည်းဟိုအရေးသွေးတစ်ခုဖြစ်လာအောင်လုပ်ဖို့တော့လိုအပ်ပြီဆိုတဲ့ဟာကိုကျွန်တော်အဲ့မှာတွေ့တယ်အဲ့ဒါနဲ့ပဲကျွန်တော်သင်တန်းပေးမှဖြစ်မယ်ဆိုပြီးတော့ကျွန်တော်သင်တန်းပေးဖို့ကြိုးစားတယ်ကြိုးစားတော့အဲ့ပမာဆိုနှစ်မှာပဲကျွန်တော်သင်တန်းလေးလာပေးပြတဲ့ဒီနိုင်ငံတကာကပညာရှင်နှစ်ယောက်ကိုဖိတ်ပြီးတော့ဗောနော်ကျွန်တော်အပါဝင်ဗောနော်နိုင်ငံတကာပြည်တွင်းကပညာရှင်အပါဝင်နိုင်ငံတကာပညာရှင်နှစ်ယောက်နဲ့ကျွန်တော်လေးလလောက်ကြာတဲ့သင်တန်းတစ်ခုကျွန်တော်ပေးတယ်အဲ့သင်တန်းမှာကျွန်တော်တို့သုံးယောက်တစ်ဖွဲ့ documentary တစ်ခုရက်ခိုင်းတယ်အဲ့ဒီကသုံးယောက်ကတို့ကတို့ရွေးချယ်တာတို့ရက်ချင်တဲ့အကြောင်းအရာအဲ့မှာတို့ကကျွန်တော်မိတ်တီလာအရေးခင်ပီဇာအဲ့ဒီအရေးခင်လေးကိုချီတဲပြီးတော့ documentary လေးတစ်ခုရိုက်ချင်တယ်ကျွန်တော်လည်းရိုက်ခွင့်ပြုတယ်အဲ့ဒီမှာကအဲ့3ဟောက်ထဲမှာကတယောက်ကအမျိုးသမီးဟိုစာရေးဆရာမအဲအစ္စလာမစ်ဂျန်နီယောက်ကဗုဒ္ဓဘာသာအဲ့နေကဗုဒ္ဓဘာသာထဲမှာတယောက်ကရခိုင်တယောက်ကဆောင်းဝင်းမာလေးအခုဆိုရင်ဟိုမှာလန်ဒန်မှာဟိုမာစတာတကူသွားတက်နေတယ်သူတို့3ယောက်သူတို့ကသူတို့ရွေးချယ်တာဒါလေးကိုရိုက်ချင်တယ်ဆိုပြီးတော့သူတို့ရိုက်ချင်တယ်ကအဲ့လိုမျိုးဘာသာနှစ်ခုကြားထဲမှာမေတ္တာတရားကြီးမားတဲ့လူတွေရှိတယ်ဒီ conflict ရဲ့နောက်ကွယ်မှာသူအကြောင်းတရားတွေရှိနေမယ်ဒါပေမဲ့ဒီဟာကိုတော့ကျွန်တော်တို့သူတို့မကြည့်ဘူးသူတို့ပြမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီဘာသာနှစ်ခုကြားထဲမှာရှိတဲ့မေတ္တာတရားကိုသူတို့ကပြကျင်တာရှိထားပြီးသားကျွန်တော်မြန်မာလူအဖွဲ့အစည်းမှာတူဦးဘောပါတူဦးဘောမှာတကယ်ကိုပဲဘာသာလူမျိုးမခွဲခြားဘဲနဲ့ထားတဲ့မေတ္တာတွေကရှိတာပြီးသားရှိနေနေပြီးသားရှိနေတယ်ခိုင်မာရှိတယ်ဆိုတဲ့ဟာလေးကိုသူတို့ကပြောကြိုးစားတာပြီးတော့ကျွန်တော်တို့အဲရုပ်ရှင်ပွဲတော့ဒီဒုတိယနှစ်ရုပ်ရှင်ပွဲတော့2014ရုပ်ရှင်ပွဲတော့ရန်ကုန်မှာအဲ့ကောက်ပြမယ်လို့ကျွန်တော် program ထုတ်လိုက်တယ်ကျွန်တော် program ကကျွန်တော်အဲတပတ်လောက်အကြိုမှာကျွန်တော် program ကျွန်တော်ထွက်တာပေါ့နော်ဘကားတွေပြမယ်ဆိုတဲ့ဟာကျွန်တော်လည်းအရင်လုံများတော့ဒီ social media ပေါ့နော်ဒီ Facebook ပေါ့လေကျွန်တော်မတက်ဖြစ်ဘူးဘာတွေဖြစ်နေမှာ Facebook မှာဘာတွေဖြစ်နေမှာကျွန်တော်မသိဘူးဒါပေမဲ့အဲ့ရုပ်ရှင်ပွဲတော့ပထမဆုံးနေ့ကျွန်တော်မှတ်မိတယ်မနေ့15နေ့6နာရီလို့ကျွန်တော်လည်းနိုးနေပြီရုပ်ရှင်ပွဲတော့သွားဖို့ကျွန်တော်ပြင်းနေပြီဖုန်းဝင်လာတယ်ဖုန်းတစ်ခု social media ကိုကြည့်ကြည့်ပါမြင်လာတဲ့ကျွန်တော်မိတ်ဆွေတယောက်ကမသိဘူးပေါ့အဲ့ဒီမှာခင်ဗျားတို့အဲ့ရုပ်ရှင်ပြရင်ရုပ်ရှင်ရုံကိုလည်းမီးရှို့မယ်ပြီးတော့ခင်ဗျားတို့လည်းတတ်မယ်ဖျက်မယ်လို့အဲ့မှာချင်းချောက်ထားတယ်အဲ့အနေနောက်ဆုံးကြတော့ကျွန်တော်ဆုံးပြလိုက်တယ်သူတို့ကဘာကိုလိုက်ရှာနေရလဲဆိုတော့မိတိလာပြီးတော့နောက်တော့ကျွန်တော်လူတွေကြားထဲမှာလဲဟိုရမ်းမုံကြီးတွေကအသင့်ဖြစ်နေပြီဟိုမီးစားလေးတစ်စက်စပတ်ပေါ့နော်အဲ့ဒါလေးတစ်ခုကိုသူတို့ကလိုက်ရှာနေတာအဲ့တော့ကျွန်တော်စဉ်းစားတာငါရွှေရှင်ပွဲတော့ကိုသူတို့ဒီဟာဖြစ်အသုံးချတော့မယ်ဒီဟာတော့အသုံးချမခံနိုင်ဘူးအဲ့တော့ရွှေရှင်ပွဲတော့မျက်နှာနဲ့ကျွန်တော်နိုင်ငံမျက်နှာကျွန်တော်ဘယ်ဟာကိုရွေးမလဲကဲကိစ္စမရှိဘူးကျွန်တော်တို့ရွှေရှင်ပွဲတော့နိုင်ငံကကဟွာတွေရှေ့မှာကုန်တဲ့ကအပြင်ထိခိုက်လိမ့်မယ်ထိခိုက်ပါစေအစမ်းမရှိဘူးဒါပေမဲ့အဲ့ဒီဟာကြောင့်မလို့ဒီမှာမိဘကြီးကတော့ကျွန်တော်အဖြစ်မခံနိုင်ဘူးအဲ့တော့နိုင်ငံမျက်နှာကိုကျွန်တော်ရွေးမယ်ဆိုပြီးတော့ကျွန်တော်အဲ့ဒီရုပ်ရှင်ကိုကျွန်တော် withdraw လုပ်လိုက်တယ်
ကျွန်တော်အဲ့ဒါမှာခုနကမေးချင်တာမြန်မာနိုင်ငံဒဲမှာဒီလူဖွဲ့စည်းတဲ့မှာလူခွင့်ရေးနဲ့ပတ်သက်လို့ကြင်ကြံအားနေတာရှိတယ်။တချို့နေရာတွေမှာလူနည်းစုခွင့်ရေးပေါ့အထူးပြုကျွန်တော်တို့ပြောမယ်ဆိုရင်ရှင်မြန်မာရုပ်ရှင်လောကမှာဒီ LGBT ဒီလိင်လူချင်းဒီစုံမတ်တဲ့ကိစ္စတွေမှာနှိမ်ချတာတွေနောက်လူမျိုးရေးရနှိမ်ချတဲ့အသုံးနှုန်းတွေပြောဆိုတွေဖြစ်တဲ့ခါကျတော့ကိုမင်းထင်ကိုကိုကြီးတို့ကဒီလူခွင့်ရေးရုပ်ရှင်ပွဲတော့လုပ်တဲ့ခါမှာဒီပေါ်မှာရုပ်ရှင်လောကနဲ့ပေါ့ဘလူများဆက်ဆက်နိုင်လဲရုပ်ရှင်လောကပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
။အဲလူနည်းစုဖြစ်တဲ့ဒီ LGBT တွေကိုတို့ကရုပ်ရှင်မာရောရုပ်ရှင်ဆိုတာဇာတ်လမ်းရုပ်ရှင်တွေပေါ့နော်ဇာတ်လမ်းရုပ်ရှင်တွေမာရောနောက်ပြီးတော့ကျတော့အဲကျွန်တော် stage performance ပေါ့နော်ကျွန်တော်အငိမ့်နေမှာဟောသူတို့ကိုတော်တော်ကြီးကိုဟိုခွဲခြားဆက်ဆံနေဆိုတာထက်ကိုပဲဟိုနှိမ်ချဆက်ဆံနေရည်စရာတကယ့်ကိုပဲဟိုဂုံသိခါအပြင်တော်တော်ကြီးကြစင်းစီတဲ့အပြောစုဟိုဟိုလောင်ပြောင်မှုတွေအနေနဲ့ကျွန်တော်လုပ်နေတာဟာကြီးတော်တော်ကြီးနှစ်ပေါင်းကိုတော်တော်ကြီးကြာခဲ့ပြီပေါ့အဲ့ဒီဟာကြီးကလည်းကျွန်တော်တို့ကရပ်ဖို့တင်တဲ့အချိန်တခုကိုကျွန်တော်ရောက်နေပြီအဲ့ဒီဟာလည်းကျွန်တော်စိတ်ထဲမှာရှိတယ်ဒါပေမဲ့ဒီဟာကတချို့ဟာတွေကြတော့ကျွန်တော် issue လေးတွေကဟိုဟိုထားပါတော့ကျွန်တော်မျိုးသမီးအခွင့်အရေးအာဒီ LGBT အခွင့်အရေးဆိုတဲ့ဟာတဲ့ကျွန်တော်ကအရေးကြီးနေတဲ့ကျွန်တော်တနေ့ငါလုံးနဲ့ဆိုင်တဲ့အခွင့်အရေးဆိုတဲ့ဟာကပို့ပြီးတော့အရေးကြီးနေတာပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကလည်းကျွန်တော်လုပ်ရမယ်ဆိုတဲ့ဟာကိုကျွန်တော်နားလည်တယ်မြင်တယ်ဒုတိယအကြိမ်ရုပ်ရှင်ပွဲတော်မှာကျွန်တော် LGBT issue နဲ့ပတ်သက်ပြီးတော့အာကျွန်တော်ကြောင်းသားရိုက်ထားတဲ့ကားလေးကိုကျွန်တော်ပြခဲ့ပါတယ်
ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီလူခွင့်ရေးရုပ်ရှင်ပြပွဲပေါ့လွတ်လပ်ခွင့်ပေါ့လွတ်လပ်ခွင့်ဆိုတော့မြန်မာနိုင်ငံမှာလူခွင့်ရေးကတစုံတရာလွတ်လပ်လာပြီဆိုပေမဲ့တချို့ထိမခံသေးတဲ့အခြေအနေရှိတယ်ဥပမာဆိုလို့ရှိရင်စစ်တပ်နဲ့ပတ်သက်လို့ဟာမျိုးတွေအခုချိန်နေမှာသူတို့ဘက်ကထိတာတော်တော်လေး sensitive ဖြစ်နေနေထားပြီမှာရှိတယ်အဲ့တော့ခုနအခုပြောတဲ့ချက်မှာခလီးစစ်သားလို့ issue မျိုးတွေပါလာတယ်ဒီလို issue မျိုးတွေနဲ့ပတ်သက်လို့ဘလောက်ထိလူခွင့်ရေးရုပ်ရှင်ပြပွဲကလွတ်လပ်နဲ့ကိုယ့်အကူစိတ်ကြိုက်ရိုက်ခွင့်ရပြီလဲပြခွင့်ရလဲအကန့်အသတ်ရှိပါလား
အဲ့ဒီအကြောင်းကိုပြောရင်ကျွန်တော်3နှစ်ပေါ့နော်ရုပ်ရှင်ပွဲတော့3နှစ်ကျင်းပပြီးသွားပြီကျွန်တော်တို့ရုပ်ရှင်ပွဲတော့မှာပြားမြတ်ရုပ်ရှင်အားလုံးကိုကျွန်တော်စင်စာအဖွဲ့ကိုကျွန်တော်တင်ရတယ်ကျွန်တော်တို့အခုချိန်အဲ့ဒီခုနပြောတဲ့ The Open Sky ပေါ့နော်ခုနဘာသာရေးမိတိလာအရေးခင်းတဲ့ဇာတ်ကားနာမည် The Open Sky ပေါ့နော်အဲ့ဒီရုပ်ရှင်ကလည်းစင်စာအဖွဲ့ကခွင့်ပြုလိုက်တဲ့ကား
အတိကဲဆိုဒီပြန်ကြရေးစင်စာ
ဟုတ်တယ်ပြန်ကြရေးသူတို့ကခွင့်ပြုလိုက်တဲ့ဇာတ်ကားပဲသူတို့ကိုကျွန်တော်တင်ရတယ်သူတို့ကခွင့်ပြုလိုက်တာဘာမှအဖြတ်တောက်မရှိဘဲနဲ့ခွင့်ပြုခဲ့တာနောက်ပြီး Article 18ဆိုတဲ့ကားလေးအဲ့ကားထဲမှာဆိုလို့ရှိရင်ဦးသိန်းစိန်ပုံတွေပါတယ်လဲပါတယ်အဲ့ထဲမှာဟိုဟိုဒီ article 18နဲ့ပတ်သက်ပြီးတော့2012ပတ်ဝန်းကျင်မှာကျောင်းသားတွေနောက်ပြီးဟိုဟိုအဖွဲ့အစည်းကလူတွေပုံမှန် session နဲ့ဖမ်းလိုက်ကိစ္စတွေကိုအကြောင်းကိုရိုက်ထားတာကျွန်တော်ကျောင်းကကလေးတွေပဲရိုက်ထားတာရန်ကုန်မှာရုပ်ရှင်ပွဲတော်လုပ်ဖို့အတွက်ကျွန်တော်လူအခွင့်အရေးရုပ်ရှင်ပွဲတော်လုပ်ဖို့အတွက်တင်သမျှကားအလုံးကိုသူတို့ကနေပြီးဒီကားတော့မပြပါနဲ့ဆိုတဲ့ဟာကိုအခုတည်းကနိုင်ငံတကာကားတွေရောကျွန်တော်ပြည်တွင်းကကားတွေရောတခုမှမရှိဘူးခုနပြောတဲ့ကလေးစစ်သားနဲ့ပတ်သက်ပြီးတော့လေသူတို့ခွင့်ပြုခဲ့တယ်အဲ့ဒီဟာကိုပြောင်းဝင်ပြုခဲ့တယ်ဒါပေမဲ့ပြဿနာတခုကပြဿနာကျွန်တော်ရန်ကုန်မှာမဖြစ်ဘဲနဲ့ဘယ်မှာဖြစ်လဲဆိုတော့ကျွန်တော်ခီးသွားရုပ်ရှင်ပွဲတော့ဆိုပြီးတော့ကျွန်တော်နေရီသွားတဲ့အချိန်မှာပထမနှစ်တော့ကခုနကျွန်တော်ပြောလိုက်တယ်73မြို့မှာကျင်းပတယ်ဆိုတော့ကြိုက်73မြို့မှာကျွန်တော်ပါမစ်ရတာတမြို့လေးပဲရှိတယ်ကျွန်တော်ကရုပ်ရှင်ရုံမှာကျင်းပတယ်ဆိုရင်တော့မှပဲအနည်းဆုံးကကျွန်တော်ကဒီစင်စားခွင့်ပြုထားတယ်ဆိုတော့ပေးရသေးတယ်ဒါပေမဲ့ကျွန်တော်ရုပ်ရှင်မြို့တိုင်းမှာရုပ်ရှင်ုံမရှိဘူးမရှိတော့ကျွန်တော်တက်ဆိုင်ရာဒေသအခန့်အဖွဲ့အစည်းကိုကျွန်တော်ခွင့်ပြုချက်တောင်းရတယ်ကျွန်တော်မမှားဘူးဆိုရင်ချင်းငါတိတိမ်မှာအဲ့တပွဲပဲကျွန်တော်ခွင့်ပြုချက်ရတယ်ကျန်တဲ့12မြို့ဘယ်နေရာမှာကျွန်တော်ခွင့်ပြုချက်မပေးဘူး
အဲ့ဒါတွေကဘယ်ပုံမှန်မူတည်တာလဲတက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်သူတို့အစိုးရရဲ့ပုံမှန်မူတည်သွားတယ
်ဟုတ်တယ်ဥပမာပေးရရင်ကျွန်တော်ရန်ကုန်ပထမဆုံးနှစ်2013ပြည်ပချင်းနေကိုသွားမယ်ဆိုတော့ကျွန်တော်ရွေးလိုက်တဲ့မြို့ကမကွေးဥဖုံးမော်ရွှေရဲ့မြို့ပေါ့နော်ဘာဖြစ်လို့ကျွန်တော်အဲ့ဒါရွေးရလဲဆိုရှေ့မှာတော့ကိုမင်းကုန်နယ်လို့စာပေဟောပြောပွဲလုပ်မယ်ဆိုတဲ့ဟာကိုသူခွင့်ပြုချက်မပေးလို့အဲ့ပွဲပြက်ခဲ့တယ်အဲ့ဒါနဲ့ကျွန်တော်ရုပ်ရှင်ပွဲတော့အဲ့မြို့ကိုသွားလုပ်မယ်ဆိုပြီးတော့ကျွန်မကွေးကိုရွေးပြီးတော့ပထမဆုံးခီးသွားရုပ်ရှင်ပွဲတော့2013မြန်မာနိုင်ငံရဲ့ပထမဆုံးခီးသွားရုပ်ရှင်ပွဲတော့ကျွန်မကွေးမှာကျွန်တော်ကျင်းပဖို့ကျွန်တော်ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့ပါကိုမင်းထင်ကိုကိုယခုလို view ဖြစ်ကြပြီးကျေးဇူးအများကြီးတင်ပါတယ်ကို
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်ကလည်းကျွန်တော်ဟိုဒီမှာလာပြီးတော့ဟိုကျွန်တော်ရုပ်ရှင်ပွဲတော့အကြောင်းလေးပြောခွင့်ပြုတယ
်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဒီရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုကိုသားညွန့်ဦးကမင်းမြန်ပြီးတော့တင်ပြခဲ့တာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းတွေကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးတော့အခုလိုတနင်္လာမနေ့ပိုင်းမှာတော့ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရနိုင်တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဖူယိုအမေရိကန်တန်ရဲ့တနင်္လာနေ့မနေ့ဖက်2016ခုနှစ်ဖေဖော်ဝါရီလအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာနဲ့အတူပြည်တွင်းသတင်းသုံးသပ်ချက်မှာတော့
တကယ်တော့မြန်မာနိုင်ငံဟာဆက်အသာရှင်စနစ်နဲ့လမ်းခွဲပြီးဒီမိုကရေစီစနစ်စီသွားဖို့ခြေလှမ်းပြင်ဖို့အဆင့်လောက်ပဲရှိပါသေးတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအုံမြင့်တွေ
ဘုံချုပ်မူဂျီမင်းအွန်လိုင်းဆက်ပြီးတော့တက်ချုပ်တာဝန်ထမ်းဆောင်သင့်မသိဆိုတဲ့ဦးစီသူအောင်မြင့်ရဲ့သုံးသပ်ချက်ကိုအဲ့ဒီလိုနားဆင်ကြရမှာပါ။ဒါအပြင်ကဘာတလွှားထူးခြားဆန်းပြတဲ့သတင်းအစုံလင်ကိုလည်းအစီအစဉ်နောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးမြမပြည်ကပေးစာကန္တာကိုနားဆင်ကြရပါမယ်။မအေးတနာကျော်ကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင
်။မင်္ဂလာပါရှင်။ BOE ကိုရေးလာတဲ့တောင်းရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်နေရဲ့အစာတွေကိုအခုအရင်ဖော်ပြပေးမှာဖြစ်ပါရဲ့။မချင်းမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုရုပ်မြင်သံကြားကကြည့်ရှုပြီးတော့သဘောကျပါတယ်လို့စာရေးလာတဲ့တော်ရရှင်ကတော့အဆောက်အအုံဖြစ်ပါတယ်။ဒီတော်ရရှင်ကမချင်းမော်ရဲ့အစီအစဉ်ကိုကြိုက်ပါတယ်။နေ့စဉ်အစီအစဉ်လိုမျိုးရှိရင်ကောင်းပါမယ်တဲ့ EDM လည်းတင်ကြားပေးနေတာမလို့ဘန်စကားကိုလည်းတိုးချဲ့ပြီးတော့တင်ကြားပေးပါဆိုပြီးတောင်းဆိုလာပါတယ်။တပတ်အတွင်းအားကစားသတင်းစီစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ဒီစီစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီတစ်မခါလည်းတိုးချဲ့နိုင်ပါစေလို့ဆုမွန်တောင်းပါတယ်တဲ့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA ကိုကျေးဇူးပါလို့ရေးလာတဲ့သောရရှင်ကတော့ Hansy Inley ဖြစ်ပါတယ်။ဒီသောရရှင်က
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထပ်ဝက်ကျော်ရှိနေပါပြီ။ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲ၊မြမပီကြီးဘာဖြစ်နေသလဲ၊သိရ၊ကြားရ၊မှတ်ရ၊ကဏ္ဍအစုံကဗဟုသုတရ၊အသိအမြင်တွေတိုးပွား၊အတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ။VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်အရာကျော်ရှည်ကြပါစေခင်ဗျာ
ဘုဟုသုတအသိမြင်တိုးပွားရလို့ဒီသောရရှင်ကအကျေစုတင်ပါတယ်လို့ရေးလာတဲ့အချိန်မှာကျော်စင်ဦးဆရာဆိုတဲ့ဒီ Facebook ကသောရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခါတိုင်းဆိုရင်နေ့စဉ်သတင်းလောကို share လို့ရပါတယ်အခုဟာက share လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့သောရရှင်ဖြစ်ပါတယ်ကျမအိမ်မှာ share လုပ်ကြည့်အဲ့ဒီသတင်းကိုတဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုး share လုပ်ကြည့်တော့အဆင်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီသောရရှင်ဘက်က internet line မကောင်းလို့လားဒါမှမဟုတ်ရင်လည်း smartphone အသုံးပြုလို့ share လုပ်တာမှ line ကျနေလို့ share ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့အသေးစားပြောဖို့ခက်ပါတယ်ရှင်နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်ကျေးဇူးတင်ပါတယ်ပြီးခဲ့တဲ့ February လအရှိရနေ့ကတရုတ်နှစ်သစ်ကုနှစ်ဖြစ်ပါတယ်နော်တရုတ်ယဉ်ကျေးမှုကကမ္ဘာနိုင်ငံတိုင်းမှာပြည့်နှံပြီးချေချေပြင်းပြင်းရောက်ရှိနေရာယူနေရာလဲတွေ့ရပါတယ်ရန်ကုန်မှာလဲတရုတ်တန်းတော်များကသတ်မှတ်ထားတဲ့လက်မတော်ဘက်မှာတရုတ်နှစ်သစ်ကုပွဲတော်ကိုစီစီကာကာတိုင်တိုင်မြင့်မြတ်ကျင်းပသွားတာပါကျမတို့ video ကလည်းတရုတ်နှစ်သစ်ကုကျင်းပတာနဲ့ပတ်သက်လို့တင်ဆက်ပေးခဲ့ပါတယ်နော်ဒီမှာတော်ရရှင်အေးရိမ်မွန်ဆိုတဲ့တော်ရရှင်က2016ခုနှစ်တရုတ်နှစ်သစ်မှာမြန်မာပြည်သူပြည်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာပါစေမြန်မာပြည်ကြီးတိုးတက်ပါစေအုပ်ချုပ်မှုစနစ်သစ်အောက်မှာငြိမ်းချမ်းပါစေမြန်မာပြည်သားရပါစေဆုပြုတော့ဆုမွန်တောင်းလာပါတယ်တရုတ်နှစ်သစ်ကူအစီအစဉ် VOA ကတင်ဆက်ပေးတဲ့အောက်မှာအခုလိုမျိုးဆုမွန်တောင်းလာတဲ့တော်ရရှင်တွေဒီတရုတ်နှစ်သစ်ကိုကြိုဆိုတဲ့တော်ရရှင်တွေရဲ့အစားတွေတွေ့ရသလို VOA ကထုတ်လွှင့်ပေးထားတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေသူတို့ရဲ့ကိုပိုင်မြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါရစေ။ကျမတို့17ရက်နေ့တုန်းကကျမတို့ Wine Door Mac Computer တွေတင်ဆက်ပေးထားတဲ့သတင်းတစ်ပုဒ်ကတော့လာမယ့်လွတ်တော်တက်တန်း9နှစ်တွင်မှာပြည်တွင်းငင်းငင်းရေးနဲ့ Data ရင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုအလေးပေးလှုံ့ဆော်သွားဖို့မျှော်လင့်တယ်လို့ပြည်내လွတ်တော်အကြီးအကဲတချို့ကပြောလိုက်တာနဲ့ပတ်သက်ပါရစေ။ဒီလိုမျိုးအသစ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေတွေနဲ့ပတ်သက်ပြီးတော့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုတာကိုမက်ကင်ပြူတွေကဆက်သွယ်မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်နေမှတ်ချက်ရေးလာတဲ့အထင်မှာသောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရစေ။သောရရှင်ပြည့်ဖြိုးနိုင်က
တိုင်းပြည်ရဲ့စည်ရင်နှုံးပေါင်းနှိမ့်ကြနေတဲ့ပြည်သူတွေရဲ့လက်ရှိလူမှုဒုက္ခအဝဝကိုပထမဦးစားပေးကင်တွယ်ဖြေရှင်းနေပါတယ်။အစိုးရအစဉ်ဆက်လည်းကင်တွယ်ဖြေရှင်းခဲ့ကြတာပါပဲ။ဒါပေမဲ့ကင်တွယ်နည်းဖြေရှင်းနည်းတွေကမမှန်ကန်ခဲ့တော့ပြည်သူတွေဒုံရင်ဒုံရင်ပဲလူမှုဘဝမြင့်တက်မလာဘူးဆိုတာအလုံးအသိပဲဥပမာအဖြစ်အတိုးနှုံးတက်တာတဲ့စိုက်ပျိုးစိတ်ချင်းငွေလိုကိစ္စရပ်တွေမှာငွေကိုတော့ချိပေးလိုက်တယ်အဲ့ဒီငွေကိုစိုက်ပျိုးရေးဘက်မှာမသုံးဘူးတောင်သူတွေကတခြားလိုအပ်တဲ့နေရာမှာသုံးလိုက်တယ်ပြန်ဆက်ရမယ့်အချိန်ရောက်တော့စိုက်ပျိုးသီးနှံကမရှိတော့ရှိတဲ့ကျွဲနွားရောင်ပြီးဆက်လိုက်တယ်အဲ့တော့ရှိပြီးသားလက်ငုတ်လည်းရဲမှာပျောက်ပြီးတော့ပိုဆင်းရဲသွားတယ်ဒါကဥပမာတစ်ခုအနေနဲ့ပြောတာပါပြောစရာတွေကတော့အများကြီးပါအဓိကပြောချင်တာကပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအနေနဲ့ပြည်သူနဲ့မကင်းကွာဘူးအများကြီးလိုပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့အတ္တကိုရှည်တမ်းမတင်ဖို့နဲ့အစိုးရဌာနဆိုင်ရာတွေလက်ပေးလက်ယူကင်းရှင်းအောင်ဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါစေ။
ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေနဲ့ပတ်သက်လို့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုပြီးတော့မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာမှဒီသရရှင်တယောက်ကလက်ရှိလူမှုဒုက္ခအဝဝကိုပထမဦးဆုံးဦးစားပေးကင်တွယ်ဖြေရှင်းမှာဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်လေးကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြော်ပြပေးကြပါရစေ။ဒီတစ်ပတ်ရွေးချယ်ထားတဲ့သချင်လေးကတော့ Valentine's Day ချစ်သူများနေ့အမတ်တရားဖြစ်စီမဲ့သချင်မျိုးလေးရွေးချယ်ထားပါရနော်။ဒီနေ့ February 14ရက်နေ့ကလည်းအနောက်တိုင်းမှာ Saint Valentine's Day ချစ်သူများနေ့လို့သတ်မှတ်ထားတဲ့နေ့တစ်နေ့ဖြစ်ပါတယ်။အနောက်တိုင်းအယူအဆဆိုပေမဲ့လည်းအရှေ့တိုင်းနိုင်ငံတွေအပါအဝင်ကမ္ဘာနေရအနှံ့အပြားမှာဒီ Valentine's Day ကိုအခုနှစ်ပိုင်းတွေအတွင်းမှာကြဲကြဲပြင်းပြင်းလှုပ်လာကြတာတွေတွေ့ရပါရနော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်တို့ရေးလာတဲ့စာတွေကိုလည်းနောက်ပိုင်းမှာပြောပြပေးကြပါရစေ။အခုတော့သောရရှင်တွေကိုခုနကပြောထားသလိုဒီချစ်သူများနဲ့အမတ်တရားအနေနဲ့အချစ်အကြောင်းရေးဆိုပြီးတော့တည်ကျူထားတဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးကြပါရစေ။ Rihanna နဲ့အတူ Kevin Harris အားဖြည့်ပြီးတော့တည်ဆိုထားတဲ့ We Found Love အချစ်ကိုတွေ့ပြီဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။Kevin Harris တိဆိုထားတဲ့ We Found Love အချစ်တွေဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ VOA ရဲ့တိချစ်တော်ရရှင်တွေအတွက်မြန်မာအချစ်သချင်းတွေတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါသေးတယ်เนาะအခုတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုပြောပြပေးကြပါမယ် မောင်ဆက်စုလွန်ဆိုတဲ့သွားရှင်ရေးလာတာပါရင်းနှီးကခံစားချက်ကိုအီးမေးလ်တစ်စောင်နဲ့ရင်းဖွင့်လိုက်ပါရစေတဲ့ဟုတ်ကဲ့ပါရမရင်းဖွင့်ချင်လို့ပါလဲနော်
General Molai Muma, EPC Galias, Tombuga Mita Jerigo, Lazem Mita, Tombumu Sesajim Mishibe, Piamia Nonda, Kaman Unit in a Kaukanlea Shiware, Lazem Mita Papo Masutane, Tanet the Kara Mita Lapada Mashibi Mele, Me Tombuga chatting with Duncan Lorino, Tonsuelo Unim Yago, Kamanji Pin Tetwin Kaukan Tavare, Dabian Natown Sachau Natown Sakon Lama Pilanane, Mahata Alain Dre Yuepi, Yakwa Chuma, Yes, the Alain Juhomia Asa, ကျိုးတဲ့တွေကိုလဲလဲတက်ဆင်ပေးနေပါတယ်။ဒါပေမဲ့အဲ့လိုတက်ဆင်ပြီးတဲ့နောက်နေအိမ်တွေကိုတွေ့တဲ့နဲ့2300ကိုမီဂျိုများမှာခန္ဓာရင်အားနေပါတာကြောင့်9000လေးဆက်လေးမီဂျိုတွေနဲ့အစားထိုးခိုင်းပါတယ်။အစားထိုးမလဲရင်လည်းနောက်ပိုင်းဖြစ်ပေါ်လာနိုင်တဲ့မီးပေးပြဿနာတွေဟာကိုယ့်ရဲ့တာဝန်ဖြစ်ကြောင်းပြောဆိုပါတယ်။ဒါကြောင့်မီး300သူအလုံးမီဂျိုအသစ်တွေတက်ဆင်ရမှာ1000ကျပ်လောက်ဝ ရပါတယ်ခင်ဗျာ
လားစင်မီတာအခြေကိုစစ်ဆေးမှုမပြုဘဲနဲ့အခုလိုမျိုးငွေတွေကောက်ခံပြီးတော့ဝန်ဆောင်ကဈေးရိတ်တွေကိုလည်းစည်ရင်ရှင်းလင်းခြင်းမရှိဘဲနဲ့ပြည်သူတွေစီကငွေတွေတောင်းခံနေပါတယ်ဆိုရတီတော်ရရှင်ရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အချစ်သူများနဲ့အမှတ်တရသောရရှင်ကိုအချစ်တခြင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါရရှင်။ဒီတခြင်းလေးနားမစင်ခင်မှာသောရရှင်တို့ချို့ဒီချစ်သူများနဲ့ပတ်သက်ပြီးရေးလာကြတာကိုပြောပြကြပါလေ။ရင်ချင်းရိုးရှင်သောဘဝဆိုတဲ့ Facebook နာမည်နဲ့သောရရှင်ကချစ်သူများနေ့ဆိုတာမြမပြည်ရိုးရာရင်ချင်းမှုမဟုတ်ပါဘူးဆိုပြီးတော့ဒီနေ့ကျင်းပနေတာဒီလူငယ်တွေလက်ခံပြီးတော့ဒီချစ်သူများနေ့အထိမ်းအမှတ်လေးတွေလှုပ်လာတာကိုကန့်ကွက်လာပါရယ်။ Boy လေးဆိုတဲ့တယောက်ကလည်းလုတ်ပြန်ပြီဗျာတဲ့ဒီရင်ချင်းမှုကြီးကနိုင်ငံအနာဂတ်မကြည့်တဲ့သူတွေရှောက်လို့တာဘာမှမသိဘာမှနားမလဲတဲ့ကောင်တွေကနောက်ကနေလိုက်ယူအောင်တော့မှာပဲတဲ့သူတို့ကအဲ့လိုရေးလာတဲ့အချိန်မှာဆော့ဆစ်အပေါ်ဆိုတဲ့တော်ရရှင်ကတော့ချစ်သူတိုင်းထာဝရပျော်ရွှင်ပါစေလို့ချစ်သူများနေမှာဆုမွန်တောင်းပေးခြင်းပါတဲ့စတီဗင်ကျော်ဆိုတဲ့တော်ရရှင်ကလည်းချစ်တဲ့သူတိုင်းပေါင်းရပါလို့ဤဆိုပြီးဆုတောင်းလာပါတယ်ရှင်ဘာဖြစ်ဖြစ်ဒီလိုမျိုးချစ်သူများနေကိုလက်ခံနေပဲပြောပြောလက်မခံဘူးပဲပြောပြောတယောက်နဲ့တယောက်ချစ်ကြတာကတော့မင်္ဂလာတပါးဖြစ်ပါရဲ့နော်ဒါကြောင့်မလို့ချစ်သူများနေအမှတ်တရချစ်တဲ့သောရရှင်နဲ့အားလုံးအတွက်တခြင်းလေးတစ်ပုဒ်လက်ဆောင်ပေးကြပါရှင်လင်းလင်းနဲ့ချင်းချင်းကြည့်စုထားတဲ့အမြဲတမ်းဆိုတဲ့တခြင်းလေးကိုနားဆင်ကြပါကြပါနော
်စိတ်ကူးမြမင်းပန်ယူငါတွေးမြမလို့လှဖူ
းရာရာနဲ့တယောက်တည်း
I can you turn it to three gun the soul time by ngali min le twe ko we miss me yin gwin de na me twa the shin de be such a song nai me to yau che
yau chi ta
ga tan bo tha ni me di pyong dwe twe ba ma ma tan ta ro bu amen le
ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွေနေကြပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမ်းမြန်မာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မေးစံနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှစောင့်မျှော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားတာကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ပါ။ဒီသတင်းပတ်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ချုပ်နေရာဆက်ယူထားတဲ့သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးချက်ဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရစေ
။အမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို1956ခုနှစ်မှာမွေးဖွားပြီးအခု2016ခုနှစ်မှာအသက်60ပြည့်ပါတယ်။နိုင်ငံဝန်ထမ်းဥပဒေအရအသက်60ပြည့်ပြီဆိုရင်တက်ပြည့်ပင်စင်ယူရမှာပါ။ပြီးခဲ့တဲ့2015ခုနှစ်တုန်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေတွေ့ဆုံခဲ့စဉ်တုန်းကကောင်စီဝင်တယောက်ကနေဗိုလ်ချုပ်မှုကြီးအနေနဲ့2016ခုနှစ်မှာတမရောကာကွယ်ရေးဦးစီးချုပ်အဖြစ်ကနေအငြင်းစားယူမှာလားဆိုပြီးမေးမြန်းခဲ့ပူပါတယ်။ဒီမေးမြန်းမှုနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကယတိပြအဖြေမပေးခဲ့သလိုအနားမှာအတူရှိနေတဲ့စီဥပဒေချုပ်ကလည်းတမတော်ဥပဒေအရဗိုလ်ချုပ်မှုကြီးအနေနဲ့တာဝန်ဆက်လက်ရယူနိုင်သေးတဲ့အခြေအနေရှိတဲ့အကြောင်းဖြေခဲ့ပါတယ်။အခုရက်ပိုင်းထွက်ပေါ်လာတဲ့သတင်းတစ်ပုဒ်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအသက်65နှစ်အထိတမတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူမယ်လို့ဆိုပါတယ်။ဒီသတင်းကိုအတည်ပြုလို့မရသေးပေမဲ့နိုင်ငံရေးသမားတွေရောပြည်တွင်းကနိုင်ငံခြားစံတမန်အသံဝင်းကပါအလွန်စိတ်ဝင်စားကြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အသက်60ကျော်စီအထိတမရောကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူသွားအောင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။လက်ရှိတည်ဆဲ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာထူးခြားတဲ့အခြေခံဥပဒေတစ်ခုလို့ဆိုရမှာပါ။တမရောဟာတမရဒါမှမဟုတ်အစိုးရအဖွဲ့လက်အောက်မှာရှိနေတာမျိုးမဟုတ်ပဲတည်ခြားတည်ရှိတဲ့အဖွဲ့အစည်းဖြစ်ပြဋ္ဌာန်းထားပါတယ်။တိုင်းပြည်ရဲ့အထွတ်အထိပ်အကြီးအကဲလို့ဆိုတဲ့တမရကိုဘယ်နည်းဘယ်ပုံရွေးချယ်ရမယ်ဘယ်နည်းဘယ်ပုံပြန်ဖြုတ်ချနိုင်လဲဆိုပြီးတိတိကျကျရေးဆွဲပြဋ္ဌာန်းထားတာရှိပေမဲ့တက်မတော်ကာခွေကြီးဦးစီးချုပ်တယောက်ကိုဘယ်နည်းဘယ်ပုံခတ်အပ်နိုင်လဲအဲ့ဒီတက်ချုပ်ဘယ်အချိန်အနားယူမယ်ဆိုတာမျိုးကိုတော့တိတိကျကျပြဋ္ဌာန်းထားတာမတွေ့ရပါဘူးတမရဟာတက်မတော်ကာခွေကြီးဦးစီးချုပ်ကိုခတ်အပ်ခွင့်မရှိပါဘူးအဖွဲ့ဝင်၁၁ယောက်ပါတဲ့နိုင်ငံတော်ကာခွေကြီးနဲ့လုံခြုံရေးကောင်စီကာလုံလို့ခေါ်တဲ့အဖွဲ့ကသာတမရောကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းထားတာပါတမရောကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တဲ့ကာလုံရဲ့အဖွဲ့ဝင်၁၁ယောက်ထဲမှာတက်ချုပ်အပါအဝင်သူကခန့်ထားတဲ့ဒုတက်ချုပ်ဒုတမရာတယောက်ကာကွယ်ရေးဝင်ကြီးပြည်ထရေးဝင်ကြီးနေဆက်ရေးရာဝင်ကြီးပေါင်း၆ယောက်တောင်ရှိနေလေတော့တမရောကာကွယ်ရေးဦးစီးချုပ်နောက်တယောက်ကိုလက်ရှိတမရောကာကွယ်ရေးဦးစီးချုပ်ကပဲခတ်အပ်နိုင်တဲ့အတိတ်ပဲသွားပြီးတက်ရောက်စီပါတယ်တစ်ချိန်တည်းမှာပဲစစ်ဥပဒေအရတက်မတော်ကာခွေဦးစီးချုပ်ဟာအသက်60ပြည့်တဲ့တိုင်ပင်စင်မယူပဲနေလို့ရတယ်ဆိုထားပြန်လေတော့တက်မတော်ကာခွေဦးစီးချုပ်တယောက်အနေနဲ့သူ့ပါသူအနာမယူမချင်းဖွဲ့စည်းပုံအရဖြစ်စီဥပဒေအရဖြစ်စီတမရကဖြစ်စီအနာယူအောင်လောက်ကန်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အဖြေသွားပြီးထွက်ပါတယ်ဒါဟာဒီမိုကရေစီနိုင်ငံကတက်မတော်တစ်ခုအတွက်ကောင်းမွန်တဲ့ပုံစံမဟုတ်တလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိဆောက်ချင်နေတဲ့ Standard Army ပုံစံနဲ့လည်းအံဝင်ခွင်ကျမဖြစ်စေပါဘူးဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာလုပ်သင့်လဲစဉ်းစားရမှာပါ
နိုင်ငံရေးလေလာသုံးသပ်သူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအပြတ်သတ်နိုင်ရပြီးပြည်ခံမျိုးပါတီလုံးဝအရေးနှိပ်သွားတာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရဲ့အမြင့်ဆုံးသမ္မတတာဝန်ကိုမရနိုင်တော့ဘူးတမရောအစုဖွဲ့ရဲ့တင်မြှောက်မှုနဲ့ဒုသမ္မတဖြစ်နိုင်ပေမဲ့ဒီယာရုလောက်ကိုတော့လိုချင်မှာမဟုတ်ဘူး။ဒ ဒါကြောင့်အသက်60ပြည့်သွားတဲ့အချိန်အနားမြူသေးပဲတမရနီးပါဩဇာအာဏာရှိတဲ့တမရကာကွယ်ရေးဦးစီးချုပ်တာဝန်ကိုပဲဆက်ပြီးယူထားလိုက်ဦးမယ်ဆိုပြီးဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆက်ရသရှင်စနစ်နဲ့လမ်းခွဲပြီးဒီမိုကရေစီစနစ်စီသွားဖို့ခြေလမ်းပြင်ဖို့အဆင့်လောက်ပဲရှိပါသေးတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေချနိုင်ဖို့လိုသလိုအာဏာရှင်စနစ်နောက်တစ်ကြိမ်ပြန်မလာနိုင်အောင်ကြိုးစားနေရတဲ့အခြေအနေလည်းဖြစ်ပါတယ်။ခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေတည်ပြီးတိုင်းပြည်မှာဥပဒေပြုရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းတရားစီရင်ရေးမှန်တိုင်းစည်းကြားစီဖြစ်အောင်တည်ဆောက်နေစေကာလပါတယောက်တည်းနဲ့တစ်သက်လုံးအာဏာရယူမထားနိုင်အောင်သမ္မတတယောက်အနေနဲ့အလွန်ဆုံး5နှစ်သက်တမ်း2ကြိမ်ထမ်းဆောင်နိုင်တဲ့ဆိုပြီးတော့လဲဖွဲ့စည်းပုံထဲပြဋ္ဌာန်းနိုင်ခဲ့ပါပြီဒါပေမဲ့အာဏာရှင်စနစ်ပြန်လဲထွန်းကားမလာရေးအတွက်အရေးကြီးတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တွေဟာအချိန်တန်ရင်အနားယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်တစ်ခုရှိမနေသေးတာကတော့စိုးရင်စရာပါ
အခြားတစ်ဖက်ကကြည့်လိုက်ပြန်ရင်လေတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုတာဟာအရင်စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေကတာဝန်ပေးသွားလို့တက်ချုပ်ဖြစ်လာသူပါဒါပေမဲ့သူဟာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အလွန်ခြားနာပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေသမရဦးသိန်းစိန်နဲ့လက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်တက်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးရအောင်ကြိုးစားခဲ့သူလို့ဆိုရင်လည်းမှားမပါဘူး။သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တက်မတော်တိဆောက်ရေးကိုလည်းစွန်းစွန်းတမန်ဆောင်ရွက်ခဲ့သူပါ။တက်မတော်ရဲ့အာဏာရှင်လက်ထက်ကရှိခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုညှော့နယ်လာအောင်လုပ်တာ၊တက်တွင်းမှာကလေးစစ်သားကင်းစင်အောင်ဆောင်ရွက်တာ၊ပြည်သူတွေကိုမြေမြုပ်မိုင်းရှင်းအထံသမားပေါ်တာအဖြစ်အတင်းအဓမ္မဆေးခိုင်းတဲ့လုပ်ရက်တွေကိုရပ်တန့်တာစစ်ဘျူရိုကရေစီရန်နေရာကြီးမအောင်စစ်အရာရှိအများအပြားမွေးထုတ်နေတာတွေကိုကန့်တတ်တာစသဖြင့်အများကြီးစွန့်ဆောင်ခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လောက်စရာတစ်ခုပဲကြံပါတယ်။အလုံးလဲအရေးကြီးတဲ့တာဝန်တည့်ရပါ။အဲ့ဒါကတော့တက်မတော်ကို Standard Army ပီတာစွာတချို့တယောက်ကနေနောက်တယောက်ကိုစနစ်တကျတာဝန်လွှဲပေးသွားခဲ့တာမျိုးပါတက်မတော်ကာကွယ်ဦးစီးချုပ်တွေဟာအာဏာကိုမမှတ်မောပဲအသက်ပြည့်တဲ့အထိတာဝန်ထမ်းဆောင်ပြီးတာနဲ့နောက်တယောက်ကိုတာဝန်လွှဲအပ်ပေးပြီးအငြင်းစားယူသွားတာမျိုးပ
ါတကြောက်ဘုရုံမူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်အတွက်အရေးကြီးဆုံးနဲ့နောက်ဆုံးတာဝန်ဖြစ်တဲ့တချို့တယောက်ကနေနောက်တချို့တယောက်ကိုစနစ်တကျတာဝန်လွှဲပြောင်းပေးရသွားခြင်းကသာလျှင်အကောင်းဆုံးဖြစ်ပါလိမ့်မယ်။အငြင်းစားယူပြီးနောက်ဒုသမ္မတတာဝန်ယူပြီးနိုင်ငံရေးတာဝန်တွေဆက်ထမ်းဆောင်ခြင်းထမ်းဆောင်သွားနိုင်ပါသေးတယ်။အဲဒီလိုသာဆောင်ရွက်နိုင်ခဲ့ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတပ်မတော်ကို Standard Army ဖြစ်အောင်တည်ဆောက်ခဲ့သူခေါင်းဆောင်ကောင်းတစ်ယောက်တိုင်းပြည်အသွင်ကူးပြောင်းရေးမှာအကောင်းဆုံးဆောင်ရွက်ခဲ့သူတဦးအနေနဲ့မှတ်တမ်းတင်ခံရမှာဖြစ်ပြီးနောက်နိုင်ငံအထွတ်ထိပ်သမ္မတဖြစ်ဖို့ကိုတော့ကြိုးစားနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ခုစီသူအောင်မြင်စီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာမှာပါအချိန်မရွေးနှာစင်ဖတ်ရှုလို့ရပါလိမ့်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုသားညွန့်ဦးနဲ့မက်ခင်ဖြူတို့ကတင်ဆက်ပေးမှာပါရှင
်။ဘယ်ချင်းနိုင်ငံပြည်ဆင်မျိုးကလူပညာပြပွဲမှာတော့ပြပွဲလာသူတွေခြံကနေထူးခြားခြားလူခံပါတယ်ပလတ်စတစ်စနဲ့လှုပ်ထားတဲ့ဂါဝင်လူခစ်သည့်လူပညာလက်ရာတွေကိုခင်းချင်းပြသထားတဲ့ပူဇာပြတဲ့ကိုလာကြတဲ့သူတွေအနေနဲ့ပြပွဲကလူပညာလက်ရာတွေကိုလိုချင်နေဆိုရင်အခကြီးငွေပေးစရာမလိုပဲကိုယ်စိတ်ကူးတဲ့ရှိတာတွေနဲ့အလဲလဲလှုပ်ဖို့အစီအစဉ်ထားတာပါကိုလိုချင်တဲ့လူပညာလက်ရာနဲ့ကိုယ့်ဘက်ကလဲချင်တာကိုမဆုဆက်ကူလေးတွေနဲ့ပြပွဲနေရာမှာကဲ့ကြရတဲ့အထဲမှာတော့ကားမောင်းတင်ပေးမယ်ညစာကျွေးမယ်ဆိုပြီးတော့ကံလန်းတာနောက်အပန်းပြေခီးထွက်နိုင်အောင်စီစဉ်ပေးမယ်ကောက်ဝဲလက်မှတ်ပေးမယ်လို့ကံလန်းထားတာမျိုးတွေလည်းပါပါတယ်ဆက်တဲ့ချိန်မြောက်ပြပွဲကိုစီစဉ်သူတွေကတော့အမှုပညာပြပွဲတွေကိုချိလိမရှိတဲ့ပရိသတ်တွေကိုဆွဲဆောင်နိုင်ဖို့အမှုပညာရှင်တွေနဲ့ထိတွေ့နိုင်ဖို့အမှုပညာလောကအတွက်ငွေကြေးသက်သက်မဟုတ်ဘဲအသွင်တစ်မျိုးနဲ့ဈေးကွက်ချဲ့ထွင်နိုင်ဖို့ရည်ရွယ်ပြီးတော့စီစဉ်ခဲ့တာလို့ပြောပါတယ်ဒီနေ့ပြပွဲမှာပကြီကားတွေပြသထားတဲ့အမှုပညာရှင်ယန်လီစီကတော့သူ့လက်ရာတွေဟာယူရိုငွေ3000လောက်နဲ့ရောင်းချလိမ့်ရှိပေမဲ့အခုတော့ပျော်စရာတစ်ခုခုနဲ့လဲချင်တယ်လို့ဆိုပါရယ်အမှုပညာလက်ရာတွေကိုအလဲလဲလုပ်တဲ့စိတ်ကူကတော့1990ပြည့်လွန်နှစ်တွေကအစပေါ်ခဲ့တာပါဒီနှစ်ပြပွဲကိုတော့လမ်းပေါ်က
နုပညာတွေကိုအခြေခံတဲ့ပွဲတစ်ခုအဖြစ်စီစဉ်ထားပြီးလာကြည့်တဲ့ပရိသတ်တွေအနေနဲ့ပြပွဲနိုင်ရန်ပေါ်မှာအနုပညာလက်ရာတွေအမတ်တရားချမ်းရစ်ခဲ့ကြဖို့လည်းတိုက်တွန်းထားပါတယ်ရှင်
ဒနာယီပုံမြင်တဲ့ကလူဆန်းဆန်းပြပြတွေ့ရမယ်အပြာရောင်မှန်တွေအပြည့်နဲ့စောက်ထားတဲ့အီယာမဒေါဖနက်ပုံစံအဆောင်ကြီးတစ်ခုကိုထိုင်ဝမ်ကျွန်းမှာဖွင့်လှစ်လိုက်ပါတယ်။မင်္ဂလာခမ်းမအဖြစ်နဲ့အသုံးပြုမဲ့အဆောင်ကြီးရဲ့နောက်ခံရာဇဝင်ကတော့ကြည်ခွဲစရာပါ။1950ပြည့်လို့နှစ်တွေတုန်းကစိန်အစိတ်တင့်ရာကနေပြီးတော့ရလာတဲ့ Blackfoot ယောဂခံစားခဲ့ရသူတွေကိုရည်စူးပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်။ဝေဒနာရှင်ချို့တက်ကတော့ Blackfoot ယောဂဆိုတဲ့အတိုင်းခြေထောက်တွေညိုမဲပြာနှံ့လာပြီးတော့နောက်ဆုံးမှဖြတ်တောက်ကုသခဲ့ရတဲ့အထိပါ။ဝိညာဉ်ရှင်မျိုးသမီးတွေဟာဆိုရင်လေခွဲခြားဆက်ဆံခံခဲ့ရသလိုအိမ်အောင်ပြုမိသားစုဘဝထူထောင်မှုမဖြစ်နိုင်တော့သလိုဒေါက်ဖနာလှလှစီးနိုင်မှုဆိုတာကလည်းဝေလာဝေဖြစ်ခဲ့ရပါတယ်။ဒီအတွက်ကြောင့်လဲယောဂဆူးဒံခံစားခဲ့ရသူတွေကိုအမှတ်ရနေကြဖို့ဒီကနေ့ချိန်မှာအမျိုးသမီးတွေကိုယ့်ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ခွင့်ရလာတဲ့အခြေအနေတွေကိုထင်ဟပ်ဖို့ရည်ရွယ်ပြီးတော့ဆောက်လုပ်ခဲ့တာလို့ဒေသခံအာဏာပိုင်တွေကပြောပါတယ်။55ပြည့်အမြင့်ရှိတဲ့အီယာမဒေါက်ဖနာပုံအဆောင်ကြီးကိုဇန်နဝါရီလထဲမှာပဲဆောက်လုပ်မှုတွေပြီးတက်ခဲ့ပြီးတဲ့နောက်အခုခါမှာတော့အလဲပတ်လာကြတဲ့သူတွေဓာတ်ပုံလာရိုက်တဲ့သူတွေနဲ့စီကားနေပါပြီ
။အမေရိကန်ပြည်ထောင်စုမှာနှင်းတွေနဲ့ပပူးရုပ်ထုတဲ့ပြိုင်ပွဲကိုတော့ပြည်내၁၁ခုကအသင်းပေါင်း15သင်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။နယ်ပယ်ကျော်ပပူးပညာရှင်ဒေးဗစ်အန်ဒရူးစ်နဲ့အဖွဲ့ကတော့ထူးထူးခြားခြားတကမူးအဖိုးကြီးရုပ်ထုကိုထုတ်လုပ်ကြပါတယ်။အန်ဒရူးစ်နဲ့အဖွဲ့ဟာ၃နှစ်ဆက်တိုက်ချန်ပီယံဆုကူခဲ့တဲ့ပပူးအဖွဲ့လည်းဖြစ်ပါတယ်။မနေ့ကသူ့အသင်းမှာပါခဲ့ကြတဲ့၂ယောက်ကတော့ပြိုင်ဘက်အသင်းအဖြစ်နဲ့ဒီနှစ်မှာဝင်ပြိုင်လာပါတယ်။သူတို့ထုတ်ခဲ့တဲ့နှင်းပပူးရုပ်ထုကတော့ Spin Cycle လို့ခေါ်တဲ့စေတစာဆန်ဆန်တိုနေဒိုမုန်တိုင်းပုံပါ။ပြိုင်ပွဲဝင်သူတွေအနေနဲ့နှင်းပပူးထုရမှာသွားတွေ၊ပစိမ့်တွေ၊ဒစင်းတွေညာစင်တွေ၊ဂေါ်ပြားတွေလိုအိမ်သုံးပစ္စည်းတွေကိုပဲအသုံးပြုခွင့်ပေးထားပါတယ်။ချန်ပီယံဆုကိုတော့ဗဟုပညာရှင်တွေရဲ့ဖန်တီးနိုင်စွမ်းဤပညာကျွမ်းကျင်မှုနဲ့ရုပ်ထုတွေကပါကျင်တဲ့သတင်းစကားတွေအပေါ်အကဲဖြတ်ပြီးဒိုင်လူကြီးတွေကရွေးချယ်ကြမှာဖြစ်ပါတယ်ရှင
်ကဘာတလွှတ်ထူးခြားစပြသတင်းပတ်စင်ကဏ္ဍကိုနာဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOE Internet စာမျက်နှာကနေပြီးတော့လဲဖန်ယူနာဆင်နိုင်ပါတယ်ရှင်မကြခင်မှာကျမတို့အစီအစဉ်တွေအဆုံးသတ်ပါတော့မယ်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင
်စီးရီးယားနိုင်ငံအတွင်းတူရကီနယ်စပ်မှာရှိနေတဲ့အမေရိကန်မဟာမိတ်ကတ်လူမျိုးစုတပ်ဖွဲ့တွေအပေါ်တူရကီကအမြောက်တိုင်းနဲ့ပြစ်ခတ်တိုက်ခိုက်နေမှုအပေါ်နိုင်ငံတကာကဖိအားတွေပေးနေပေမဲ့အဲ့ဒီတပ်ဖွဲ့တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့တူရကီအစိုးရကပြောပါတယ် YPG တူရကီပြည်သူ့ကာကွယ်ရေးတပ်နဲ့ PYD Democratic သမဂ္ဂပါတီတို့ရဲ့ရန်လိုတဲ့လှုပ်ရွတ်တွေကိုတူရကီနိုင်ငံအနေနဲ့လက်ခံမှာမဟုတ်ကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တင်းလန်ကနွေနေကတယ်လီဖုန်းနဲ့စကားပြောကြားစဉ်တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားထံအခုသတင်းပတ်တွင်ပြပို့လိုက်တဲ့ဥပဒေမူကြမ်းထဲမှာကျွန်းနေကိုခိုင်းစေပြီးဖမ်းဆီးထားတဲ့အာရှတက္ကငါးတွေအမေရိကန်ပြည်ထောင်စုကိုမတင်သွင်းရေးအပြင်အာဖရိကတိုက်အတွင်းကရွှေရင်းတွေမှာကလေးငယ်တွေကိုခိုင်းစေပြီးရရှိလာတဲ့ရွှေတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအမျိုးသမီးတွေကိုအာရမခိုင်းစေပြီးချုပ်ထားတဲ့အဝတ်အထည်တွေမတင်သွင်းရေးဆိုတဲ့တမ်းမြစ်ချက်တွေပါဝင်ပါတယ်သမ္မတအိုဘားမားဟာအဲ့ဒီဥပဒေမူကြမ်းကိုမကြခင်မှာလက်မှတ်ထိုးအတည်ပြုပေးလိမ့်မယ်လို့ဆိုပါတယ် AP သတင်းဌာနကမနေ့ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေအရအင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုတ်သားတွေအပါအဝင်အင်းနီးချင်းနိုင်ငံကရွှေပြောင်းလုပ်သမားတွေကိုကျွန်းနေလိုဖမ်းဆီးချုံနှောင်ပြီးအတင်းအာရမခိုင်းစေခံရတာတွေ့ရတယ်လို့ဆိုပါတယ်အဲ့ဒီထက်မှမြန်မာရေလုတ်သား800နီးပါးလောက်ဟာကျွန်းပွားကနေလွတ်မြောက်ပြီးတော့မြန်မာပြည်ကိုပြန်ရောက်သွားခဲ့ကြပြီဖြစ်ပါတယ်နယူးဇီလန်နိုင်ငံ Christchurch မြို့မှာပြင်အား9ဒီကမှာခင်ဗျပြင်အား 9.9 ရှိတဲ့ငွေရင်တစ်ခုတင်းငွေတွေကလုတ်သွားခဲ့ပါတယ်ဒါပေမဲ့ပြင်ထန်တဲ့ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်တဲ့သတင်းတွေတော့ထွက်မလာသေးပါဘူးငွေရင်ဟာမြို့နဲ့10km လောက်ဝေးတဲ့နေရာကိုအခြေပြုလုတ်ခတ်သွားတာလို့ဆိုပါတယ်2011ခုနှစ်ကအလားတူငွေရင်လုတ်သွားခဲ့တာကြောင့်လူပေါင်း185ကိုလည်းတည်ဆုံးခဲ့ရပါတယ
်ဖေဖော်ဝါရီ15ရက်နေ့ VOA American အတိုင်းရဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးစာမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 16 25တို့ကနေ
ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.